မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေလဲနှုန်း1300ချန်နဲ့ဒီနေ့စီးပိတ်ခဲ့ပြီးတော့နိုင်ငံရေးအခြေအနေအလုတ်ခဲကြောင့်ဆက်ပြီးတော့စိတ်တက်မဲ့အခြေအနေရှိနေပါတယ်။အလာယပါတီအတွင်းခေါင်းဆောင်မှုအပြောင်းအလဲတွေလုပ်ခဲ့ပြီးအနာပိုင်တို့နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတချို့ရပ်ဆိုင်မယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့မြန်မာစီးပွားရေးလုပ်ငန်းမှာရင်းနှီးမြှုပ်နှံမှုထက်ဒေါ်လာစုဆောင်းမှုတွေပိုပြီးတော့များလာတယ်လို့လည်းစီးပွားရေးအတိုင်းအတာကပြောဆိုကြပါတယ်။မတ်တင်ကြီးထက်ကစူးစိမ်းတင်ပြပေးပါဦးမယ်ရှင်။
ပြည်တွင်းနိုင်ငံရဲ့အလို့အခန့်နဲ့ပို့ကုန်တင်ပို့မှုပိတ်ပင်ချက်တချို့ကြောင့်အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းထပ်တက်သွားပြီးကြာသပတေးနေ့မှာအမေရိကန်ဒေါ်လာ1300ကျပ်နဲ့ဈေးပိတ်သွားခဲ့ပါတယ်။လက်ရှိအမေရိကန်ဒေါ်လာငွေအဝယ်လိုက်နေတဲ့အခြေအနေကိုတော့ပို့ကုန်လုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပါဗျ။
ဒီနေ့ကတော့ကျွန်တော်တို့ကမနေ့ပိုင်းတော့1300လောက်ကျပ်သွားတယ်။ညနေပိုင်းတော့1290လောက်ကျပ်နေပြီပါပိတ်ပါတော့နော်။အရွက်ကလည်းလေးကတ်တာပေါ့နော်။သူကကက်အရွက်ကတော့ကျနေဒီအကောင့်ဆန်သွားလို့ဘာလို့ကြာရင်တော့လည်းဝယ်လို့ရပါအဲဒီဟိုကပြဿနာပြပြီးရဲ့တောက်ပိုင်းပေါ့နော်ဒီတို့ဖြစ်တာဇန်နီရဲ့7ရက်ပြီးတော့နောက်14ရက်13ရက်လောက်ဟာစပြီးတော့ဖြစ်လာတာပေါ့နော်
အနာရီယာပြည်တော်စုချန်ခါရီနဲ့ဖွံ့ဖြိုးရေးပါတီတွင်သူရဥရွှေမန်းကိုပါတီရဲ့ခေါင်းဆောင်မှုအခမ်းကဏ္ဍကနေဖယ်ရှားလိုက်ပြီးသူနဲ့ဆက်နွယ်မှုရှိတဲ့စီးပွားရေးလုပ်ငန်းတချို့မှာအတားအဆီးတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မြမစီးပွားရေးလောကပေါ်မှာလည်းကြည့်ရရိုက်ခတ်ခဲ့ပြီးဗန်တွေကအနှံငွေတွေကိုပြန်ပြီးတော့ထုတ်ခဲ့ကြပါတယ်ဒါကြောင့်လဲဘိုးဘန်ကပုဂ္ဂလိကဘန်တွေပေါ်မှာယုံကြည်ကြဖို့တိုက်တွန်းနေပေမဲ့လည်းပုဂ္ဂလိကဘန်တွေပြက်လို့အခက်တွေ့ခဲ့ကြတဲ့အတွေ့အကြုံကြောင့်ဘန်တွေမှာယုံကြည်ကြငွေမထားနိုင်ကြသေးတယ်လို့တစ်ဖက်ကလည်းမြန်မာကျပ်ငွေဈေးနှုန်းကျမှုကြောင့်အရှုံးပေါ်မဲ့အရေးလဲစိုးရိမ်နေကြပါတယ်။ဒါအပြင်ပြည်တွင်းအိမ်ခြံမြေဈေးကွက်နဲ့ကားဈေးကွက်ကလည်းဈေးအေးနေတာကြောင့်မလို့ရင်းနှီးမြှုပ်နှံသူတို့လက်ထဲမှာငွေထားဖို့ဆုံးဖြတ်လာကြတာလည်းဖြစ်ပါတယ်။ပြည်တွင်းအိမ်ချမ်းမြေဈေးကွက်အခြေအနေကိုတော့တော်ဝင်အိမ်ချမ်းမြေရောင်းဝယ်ရေးကကိုဆိုင်ကိုကအခုလိုပြောပါတယ်
။အမားတို့လည်းတန်လိုက်တယ်။ရောင်းဝယ်ရတော့ပြီးတယ်မှာ။ဟုတ်ပါဈေးကတော့အရင်ကတော့မကြပါဘူးလား။အဲလိုဆိုတော့ပုံမှန်အခုလက်ရှိဈေးနဲ့တော့အခုလက်ရှိဈေးကလည်းရေဈေးနဲ့တော့ရက်ကဈေးကတက်သွားတာလို့ရှိတယ်လေ။ဟုတ်လားရောင်းဝယ်ဈေးတက်သွားတာလို့ရှိတာအရင်ဈေးကတော့တက်သွားပါဘူး။ဒါကျွန်တော်တို့သတ်မှုလုပ်နေတာလေ။အခုလာပိုင်းနေတာတော့အမဟိုးတာတကယ်လုံးလုံးပဲတွေ့တာဝန်ကအများလေမှာဟိုရင်းစုံတံဘိုးဆိုဝယ်တဲ့လူကရှာဥလားရှိတော့ရှိတော့မှခံတော်တော်လေးကိုပေါ့ရတာပေါ့
လက်ရှိမှာတော့အမေရိကန်ဒေါ်လာငွေကြေးဈေးကွက်ထဲမှာအဝယ်သာရှိပြီးအယောင်မရှိသလောက်ဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲရေဘေးကြောင့်အရေးပေါ်ပစ္စည်းတွေဝယ်ယူတင်သွင်းမှုအပြင်နေ့စဉ်အသုံးဆောင်တွေကလည်းတင်သွင်းနေရတာကြောင့်ပြည်တွင်းကုန်စည်ဈေးနှုန်းတွေပါတက်လာတယ်လို့ပို့ကုန်လုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ်
။အဓိကကဟိုကငွေပေါင်းပေါင်းမှုဖြစ်လာတဲ့အပိုင်းပေါ့နော်။ဟိုအဖြစ်တဲ့တဲ့ကြောင့်ငွေပေါင်းမှုဖြစ်လာတဲ့ကြောင့်ပစ္စည်းဈေးနှုန်းတွေတက်လာတယ်။ဆက်ပြီးဒါကဟိုကပြောရင်ဒီလိုဆိုမယ်ကျွန်တော်ကအားကျွန်တော်တို့သုံးဆောင်စားသုံးတဲ့ပစ္စည်းတွေဈေးတက်လာတဲ့ပုံစံဖြစ်တာပေါ့နော်ကျွန်တော်တို့ကဒီကုလုံးမှာအများစုကဘဝကြီးရထုတ်တဲ့အားလဲဆိုတာဒီကဟာပဲသုံးရတာပေါ့ဒီလိုပြင်းပြသွားတာစားသုံးတဲ့ပစ္စည်းတွေကစားဈေးပို့လို့တာများတော့အော်ဒေါ်လာဈေးတက်တဲ့ဆိုရင်ဒိုင်းရိုက်ကိုထိခိုက်မှုရှိလာနိုင်တာပေါ့နော်အချိန်ကြီးရတော့ကျွန်တော်ကဘာဖြစ်တော့ဟိုလုပ်ငန်းချက်ထန်ရတဲ့ဆိုင်ရှိတဲ့လုပ်ငန်းကိုဆက်လက်ထိန်းသိမ်းဖို့လိုတာပေါ့နော်နောက်ပြီးတော့ကျွန်တော်အနေနဲ့ဒါစွန့်လာလုပ်တယ်မလုပ်ကြပါနဲ့ကိုရှိတဲ့အားနဲ့ကိုထိနေနေလို့နေရမယ်နေနေ။နောက်အရောလက်တိစောင်းရည်ရဲ့နိုင်ငံရေးဒါစီးပွားရေးအခြေအနေတွေမျက်ချင်ပြက်စောင့်ကြည့်လို့လုပ်နေလို့ကျွန်တော်မြင်တာပေါ့
။စီးပွားရေးလောကတည်ငြိမ်တိုးတက်ရေးကနိုင်ငံရေးအခြေအနေပေါ်မှာအဓိကမူတည်နေတာကြောင့်လက်တလုံးမှာတော့ပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုအသစ်တွေမလုပ်ကြသေးပဲလက်ရှိလုပ်ငန်းတွေကသာအရှိန်မပြတ်ထိန်းထားပြီးနိုင်ငံရေးဖြစ်ထွန်းမှုအခြေအနေကိုစောင့်ကြည့်နေကြကြောင်းပါရှင်။